တရုတ်နိုင်ငံရဲ့ငွေကြေးတန်ဖိုးကိုတရုတ်မဟုဘဏ်ကအင်္ဂါနေ့မှာနှစ်ရာခိုင်နှုန်းနီးပါးလျှော့ချလိုက်ပါတယ်။အဲဒါကြောင့်တရုတ်နိုင်ငံရဲ့ပြည်ပပို့ကုန်တန်ဖိုးဈေးကျသွားမှာဖြစ်သလိုတရုတ်ကုန်ပစ္စည်းတွေဈေးကွက်မှာပုံမိုးပြီးတော့ရှင်းပြိုင်နိုင်မှာဖြစ်ပါတယ်။အခုလိုပြုလုပ်လိုက်တဲ့အတွက်တရုတ်နိုင်ငံကစားသုံးသူတွေအတွက်ပြည်ပကနေတင်သွင်းမဲ့ကုန်ပစ္စည်းတွေကတော့ဈေးတက်သွားပါလိမ့်မယ်။ကမ္ဘာပေါ်မှာဒုတိယစီးပွားရေးအင်အားအကြီးအမားဆုံးဖြစ်တဲ့တရုတ်နိုင်ငံရဲ့ပို့ကုန်ဈေးကွက်အခြေရိုင်သွားပြီးတော့ stock share ဈေးကွက်ကလည်းကမောက်ကမဖြစ်သွားခဲ့ပြီးတဲ့နောက်ပိုင်းအခုလိုပြောင်းလဲဆောင်ရွက်ချက်လှုပ်ဆောင်လိုက်တာပါ PNC ဘဏ်ရဲ့စီးပွားရေးလေလာသုံးသပ်သူ Gus Fucha ကတော့အခုလှုပ်လိုက်တဲ့ငွေကြေးလဲလှယ်တဲ့မူဝါဒပြုရင်ပြောင်းလဲလိုက်မှုကြောင့်တရုတ်နိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုကိုအထောက်အကူဖြစ်လာနိုင်တယ်လို့ပြောပါတယ်တရုတ်နိုင်ငံရဲ့ပြည်တွင်းသုံးငွေကြေးကိုအစိုးရကတင်းတင်းကြပ်ကြပ်ထိန်းချုပ်ထားပြီးတော့တရုတ်နိုင်ငံပြည်သူ့ဘဏ် PBOC ကနေ့စဉ်တတ်မှတ်ထားတဲ့ဈေးနှုန်းထားတဲ့နှစ်ရာခိုင်နှုန်းအတိုးလျှော့ပြုလုပ်ခွင့်ရှိပါတယ်